会讲什么？人家一谈啊，台湾人了，我给他乌龙去吧。忘记呀，你们阿拉现在卡叫了，连都不对，人家也不会回来吧？啊，会嘛？今天我讲什么？你阿弥陀佛，人家又离开嘛来了，爱什么？
好个兄弟，哎呀，你牛大你们估计不就个突然没得人，吃了的一弄啊，从小家来看嘛了，不好老母上回个。路上比较细微的，不过老木上拍嘛，我本身要因为用电台也不够喜欢了，可能。
我不知道那个对木了用电台嘛，像那无线电啊那边有那种控制电台了，不拉你毛病。无线电啊那边像朋友家嘛拉你嘛的，真拉你嘛，卡电不拉你，卡电拉我的。像那用电台了，无单通、无桌面、无拉皮、无牛尾的，就那个喜欢的，我也不进入电台嘛。
So, I'm going to go to the house.
现在我们家梯队比较大，我经常说楼里楼里那批吧的，我家一二平嘛，那那五人店那五人店，那那那卡家的话，经常说老早你要太多比较，经常送票家吧。
好个，如这时候啊，金巴们那他们是越搞不会你搞来的，这时候别搞了吧嘛，我不的话的突然那么些地方没了，没有 democracy， 不就那不在比较旅游啊，没有多少人家吧的，比如送票来么嘞，地铺哈。
OK。
那古在比越高不嘛嘞？比这个乌桑木比个啦，你怕把表烂嘞？说比这个上几年也玩嘞？说比这个表不是个低温，越高不呢？把这个把表卖出来，我没有啥地方可以，或者个现在撇比了，看呀。
因为工厂，工厂手机，然后的古路，你因为变不了个，没有钱，啊，提着，然后个，或者个偷他嘞，然后的，这个年纪也是很奇葩嘞。哎，一地接待没，就是菜了不一地里了，是吧？预告会呢不带路嘞，就是说，像冬天呢，就是说，这种心里个木兰装的，这种心里皮薄路线咯。像冬天个，就是装比较个，哎，像冬天个，这生意安南平的白干的比较个，创业比较顺，啊，就是说，当时预告会我文武学院话来了，就是说，表达比较吧的，但我这个木为皮吧，啊，但是没路我装上手机个。目标多来看嘛，样板样看嘛，都是我那里个，都心里有样问样的先，后边的啦，然后来加嘛批吧。哎呦个，哎都看有嘛了个，中山书记个表面先咯，啊，就是说，哦，买大米啊咯，上了些预告文的不得了，你少我中山书记批加他了，表他了，就是有样问，表他了，希望的，哎嘛把来说，比如上了些预告文股，从票加没收钱。啊，破旧破问题呢，就是说单面比较个，从票多买，估着票难买，无所谓咯。实在经过那种啊，突变他了，是吧嘞？哎啦，哎单面就是心里话的，别别到那就是说直接他比较，表现没心里话。
好个，所以哎，如果是就破问题呢，当三书记追捕，看看我也能把那个
咩？你现在谢天嘛咯，哎在对面谢天路咯，收他了批发嘞，估计咯，你给啥哈？爸妈就是说，这些这种的啊，没家的吧？我。
你那你们估计，反正发文旅游的，这五金，反正也得包了，你那没好看呢。这五金表你家人念嘛？这出个预告不也包嘛？得包了，表表讲不讲事的？里头出来对呀，我嘞。这出个让奶奶听听妈妈得包了来事呀，我嘞。啥？我跟忙说说，奶奶白白个不比罗米来路，里来米过来呀
？OK， 米啊，我就这样答应。第，预告不也不得来看没？就是说。哎，他们表给嘛？徐国良金亚山让我表嘛，批发的。徐国良金亚山让啊，我就木片的，就那路该那片的，我就的哦。伊现在到有那破问的地方，就那路啊，都要得看见了吧？你不嘛是种地啊，赶快钱，将来孙瑞金没去得看，要么落地啊，就那路阿龙啊，看用他的切记批发的。哎，罗个上次有个文文言的路，一下片人都已经不不先西港西南嘛的，都你都讲没？我们无所谓的个，啊，就那路从片的路在西港西南嘛的，下面就那路西港往金牙山上嘛，快就哈， ီဒီမိုကရေစီအပွဲကိုဆွန့်ခွာမသွားဘူးပြည်သူနဲ့အတူရှိမယ်ဆိုတာကိုရေးထားတာကိုဖတ်မိကြမယ်ဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံရေးပါတီတစ်ခုအနေနဲ့ရွေးကောက်ပွဲကိုမဆန့်ကျင်မှုဆိုတဲ့သဘောကိုတော့တွေ့ရမှာဖြစ်တယ်ဆိုတော့လည်းမဆန့်ကျင်တာနဲ့ဝင်တာနဲ့ကမတူပါဘူးမဆန့်ကျင်မှုဆိုတာမူဖြစ်ပြီးတော့ဝင်တာမဝင်တာကဒါကအဖွဲ့ချုပ်ရဲ့ဆွန့်ပြတ်ချက်ဖြစ်ပါတယ်အဲ့တော့ဒီပေါ်မှာတူဦးချင်းတယောက်ချင်းရဲ့ဝင်ချင်းမဝင်ချင်းဆိုတာတူဦးချင်းတယောက်ချင်းရဲ့သဘောထားကဖြစ်ပြီးတော့အဖွဲ့ချုပ်ရဲ့သဘောထားမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကတေချာပေါက်စစ်တမ်းကောက်ထားတာမရှိတော့အတိအကျတော့မပြောနိုင်ပါဘူးသို့တော်လည်းပဲအများစုဟာချင်းပြည်နယ်ကျင်းအားစစ်တမ်းပေါ်မှာရပ်တည်နေတဲ့ရှိပါတယ်လို့ကျွန်တော်တေချာပေါက်ပြောနိုင်ပါတယ
်ဟုတ်ကဲ့ချင်းပြည်နယ်ကျင်းအားစစ်တမ်းသုံးချက်ကိုအကြံပြင်းနည်းနည်းပြန်ပြောရင်ကောင်းမှထင်ပါတယ်ခင်ဗျာဘာတွေလဲလို
့အဲကျွန်တော်တို့ကဒီတကယ်လို့သာပြည်စုံစင်းနေအဖြေရှာကြီးဟာကျွန်တော်တို့ရဲ့မူကြီးပါပဲအဲဒီကွန်ဆန်ဆူကြီးကလည်းပြည်စုံစင်းလေးကိုကန့်လန့်ပြီးဖြစ်ပါတယ်သူကနောက်ဆုံးညင်ညာချက်မှလည်းပဲတကယ်လို့သာအမျိုးသားပြန်လဲတင့်မြတ်ရေးကိုလူချင်းကြတယ်ဆိုရင်အချိန်မနှောင်းသေးပါဘူးဒါကြောင့်မလို့ပြည်စုံစင်းလေးချင်းနဲ့ဖြူရှင်းပါဆိုပြီးတော့ပြောထားတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဟာနံပါတ်၁ရဲ့ပြည်စုံစင်းလေးအဖြေရှာရေးနဲ့အာလုံးသောဥရိကတနာနိုင်ငံရေးကတနာတွေဖြူရှင်းနိုင်မယ်လို့ကျွန်တော်တို့ဟာအလေးနဲ့ယုံကြည်ထားပါတယ်သို့တော်လည်းပဲပြည်စုံစင်းလေးမဖြစ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်တို့ကနံပါတ်၁ဒီတော့ငါဆွေကြီးပါဝင်အချင်းသားအားလုံးကိုလွှတ်ပေးရမယ်။နံပါတ်2ဒီကျွန်တော်တို့အခြေခံဥပဒေမှာဒီမိုကရေစီကိုသွားနိုင်မဲ့တကားပေါက်ဖွင့်ထားပေးဖို့ကျွန်တော်တို့ပြင်ဆင်ဖို့တောင်းထားပါလေ။နံပါတ်3ချက်ကတော့လွတ်လပ်ပြီးတော့ကတရားမျှတတဲ့ရွေးကောက်ပွဲနဲ့နိုင်ငံတကာစောင့်ကြည့်တဲ့ပုဂ္ဂိုလ်တွေနဲ့ဒီရွေးကောက်ပွဲကြီးကိုကျင်းပပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရွေးကောက်ပွဲကိုဝင်ဖို့ရည်ရွယ်ပါတယ်ဆိုပြီးတော့ကျွန်တော်တို့ပြောထားတာအတိအလင်းရှိပါတယ
်။ဟုတ်ကဲ့။ဆိုတော့လူရီကဒီရွှေကူနိုင်ကျညာဇာရန်ထုတ်ပြန်ပြီးတဲ့နောက်မှာဒေါအောင်ဆန်းစုကြည်ကိုယုံတင်တရားစွဲတယ်အခုပြစ်ဒဏ်စီနေဆိုတာလုတ်လိုက်တော့ဒါဟာရွှေကူနိုင်ကျညာဇာရန်ကိုလက်မခံနိုင်ဘူးဆိုတာစစ်အစိုးရဘက်ကပြသလိုက်ခြင်းဖြစ်တယ်လို့တချို့ကအတိတ်ပဲကောက်ယူကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီလိုမှကောက်ယူဘူးလားခင်ဗျာ
အဲကျွန်တော်တို့ကတော့ပြဿနာတွေကိုတွဲမမြင်ပါဘူးခွဲပြီးမြင်ပါတယ်ဒေါအောင်ဆန်းစုကြည်ကိုဖြစ်တဲ့ကိစ္စကအမှုရောင်းရဖြစ်ပြီးတော့ကအဲယူကောက်ဝဲကိစ္စယူကောက်ဝဲကိစ္စပဲဖြစ်ပါလေအဲနိုင်ငံရေးကိစ္စကနိုင်ငံရေးကိစ္စပဲဖြစ်ပါလေအဲ့တော့ဒေါ်နာစုကြည်ပေါ်မှာချမှတ်ထားတဲ့အဖြစ်တည်းရဲ့ကာလကိုကြည့်ပြီးတော့ရှုရလဲပဲယူကောက်ဝဲကိုမဝင်နိုင်အောင်ကန့်တတ်တယ်ဆိုတဲ့သဘောတွေပြောတာရှိပါတယ်ဒါကတော့ဖြစ်နိုင်ကြည်တော့အများကြီးပါပဲဘယ်တော့မှကျွန်တော်တို့ကလက်စွပ်လက်ကင်ပြောလို့မရသေးပါဘူးကျွန်တော်တို့ကနိုင်ငံရေးကိုပြည်တွင်ဟောသူလို့ဟောလို့မရတဲ့အခါကျတော့ကဖြစ်စဉ်တွေကကျွန်တော်တို့လားရာတွေကိုကြည့်ပြီးတော့လားဆုံးဖြတ်မှာဖြစ်ပါတယ်ကြိုပြီးတော့ကျွန်တော်တို့ကပြောလို့မရတဲ့အနေအထားမှာရှိပါတယ်မကြီးနိုင်ငံကြီးကအမှန်တမ်းမှလည်းရှုပ်ထွေးပါလေ။နောက်ပြီးဒီနေ့ဒီလိုပြောပြီးလက်ပြင်ကဟိုလိုဖြစ်တာလည်းရှိပါတယ်။အဲ့တော့ကျွန်တော်တို့ကမူပေါ်မှာအသေးချာရက်တည်ပြီးတော့ကကိုယ့်မူကိုယ်ကင်ဆွဲပြီးတော့ကရက်တည်နေဖို့သာဖြစ်ပါလေ။ဒါကြောင့်မလို့ကျွန်တော်တို့ကဆက်လက်ရှိဖို့လည်းပဲမူကိုယ်ကင်ဆွဲပြီးတော့ရက်တည်သွားမှာဖြစ်ပါလေခင်ဗျ
။ဆိုတော့အခုလောလောဆယ်မှာဒါလူတွေကပြောကြရပါလေ။ဒါပြည်ထောင်ရှော့ပေါ်တယ်ဆိုတာကသူတို့စကားလှသုံးထားတော့ဒေါက်တာဆန်းစုကြည်ဟာပြည်မှုထင်ရှားကျူးလွန်ခဲ့သူဖြစ်တယ်ဆိုတဲ့မှတ်တမ်းရသူနိုင်ငံရေးကပိတ်တာရောရွေးကောက်ပွဲဝင်ဝင်ပိတ်တာရောဘာလို့လုလာဖို့အတွက်လုတဲ့ဆိုပြီးတော့ရုပ်စွာဆုံးတွက်ကြပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဘယ်လိုမြင်ပါလဲခင်ဗျာအဲ့ချက
်ကျွန်တော်ကတော့ဗျာအဆိုးမမြင်သလိုအကောင်းလည်းမမြင်ဘူးဗျကျွန်တော်အဆိုးမြင်ဘက်ကမရက်တည်သလိုအကောင်းမြင်ဘက်ကလည်းကျွန်တော်မရက်တည်ပါဘူးကျွန်တော်တို့ကနိုင်ငံရေးဖြစ်စဉ်တွေကိုကြည့်ပြီးတော့ကလက်တွေ့ကြတဲ့သဘောကပဲသွားမှာဖြစ်ပါတယ်တော်လန့်စီကြီးကိုအခုဒါကျွန်တော်တို့ဆိုင်းငံပြစ်ဒဏ်တင်ခွဲထားပြီးတော့ခြံထဲမှာအကျေချုပ်ထားတဲ့သဘောဖြစ်ပါတယ်အဲ့တော့ဒါတော့လည်းသူကဒေါ်အောင်ဆန်းစုကြည်ကိုကျွန်တော်တို့အယူဒီထပ်ပြီးတော့အယူခံဝင်ခွင့်ဟိုရှိမယ်ဆိုဘောလေတွေ့ရပါတယ်။အောက်ယုံကဒီအမှုကအထက်ယုံတစ်ထက်ယုံနေမှာကျွန်တော်တို့တရားရင်ဆိုင်ပြီးတော့ကဖြည့်ရှင်းခွင့်လည်းရှိနေပါသေးတယ်။အဲ့ဒီဖြည့်ရှင်းခွင့်တွေရမရဆိုတဲ့အပေါ်မှာမူတည်ပြီးတော့ကဒါကျွန်တော်တို့ဆုံးဖြတ်ကြအောင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ဥက္ကမောင်ဆရာအကောင်းနဲ့မမြင်ဘူးအဆိုးလည်းမမြင်ဘူးဆိုတော့ရွေးကောက်ပွဲဝင်မဲ့ကိစ္စကဥက္ကမောင်ဆရာရဲ့ပုံကူရေးသဘောထားဘယ်လိုရှိပါလဲခင်ဗျာ
။ကျွန်တော်အမြင်ကိုပြောမယ်ဆိုရင်တော့ဖြစ်ရင်2020ရွေးကောက်ပွဲကိုခင်ဗျားမေးတာဟုတ်ကဲ့2020ရွေးကောက်ပွဲဟာဒီမိုကရေစီအကျိုးစီးပွားကိုဆောင်နိုင်မဲ့ရွေးကောက်ပွဲမျိုးဆိုလို့ရှိရင်တော့ပြည်သူလူထုနဲ့တိုင်းပြည်အကျိုးဖြစ်မှာပဲဒီမိုကရေစီအကျိုးစီးပွားကိုမဆောင်မဲနဲ့ဆိုလို့ရှိရင်တော့ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲပြီးတဲ့နောက်မှာအခြေအနေတွေကဘာမှမထူးပဲနဲ့ဘာမှပြောင်းလဲခြင်းမရှိတဲ့အခြေအနေကိုဖြစ်မှာမလို့ဒီနှစ်60ကျော်နိုင်ငံရေးနာရာရှိယောဂါကြီးကိုလည်းဖြည့်ရှင်းလို့ရမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ရွေးကောက်ပွဲတစ်ပွဲတည်းနဲ့တော့ဘယ်ပြဿနာမှဖြည့်ရှင်းလို့မရနိုင်ပါဘူးအမျိုးသားပြန်လဲတင့်မြတ်ရေးကိုဒုဒုထီမသွားဘဲနဲ့ဆိုရှင်တော့ဖြင့်ရွေးကောက်ပွဲတွေဟာအဲကျွန်တော်တို့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မယ့်အချက်မဟုတ်ဘူးဆိုတာကိုတော့ဖြင့်ကျွန်တော်ခံယူထားပါတယ
်ဆိုတော့အခု ဖွဲ့စည်းပုံအခြေခံဥပဒေသူတို့ရေးဆွဲထားတဲ့ဥပဒေအတိုင်းလုပ်မယ်ဆိုရင်တော့ဥက္ကမောင်ဆွေပြောသလိုတာဟာအမျိုးသားပြန်တဲ့သိမြင်ရေးမဖြစ်နိုင်ဘူးလို့သတ်မှတ်တယ်လို့ယူဆပါတယ်ဆိုတော့အဲ့ဒီဥပဒေထဲမှာပြင်ဆင်ခြင်းလေဆိုတာအဓိကအဖြစ်ဘယ်လိုအချက်မျိုးကိုဘယ်လိုပြင်သင်းတယ်လို့အကြံပြင်းပြောနိုင်မှာလားခင်ဗျာ
ကျွန်တော်ဒီမှာမပြောနိုင်ပါဘူ
းဆိုတော့ဒီဖွဲ့စည်းပုံဥပဒေကိုတော့ပြင်သင်းတယ်ပေါ့
ကျွန်တော်ပြောတာရှင်းပါတယ်ဒီကောဒီအခြေခံဥပဒေမှာပြည်သူတွေကိုဒီမိုကရေစီလူပေါင်းကိုရောက်နိုင်မဲ့သွားနိုင်မဲ့လမ်းကြောင်းတကားတစ်ပေါက်ဖွင့်ရင်ကိုပဲကျွန်တော်တို့ကဒီပေါက်ပဲလေးကိုကျွန်တော်တို့သွားနိုင်မယ်လို့ယူရတဲ့ဟာယူရချက်ကအထမြောက်အောင်မြင်နိုင်ပါတယ်ဒီအခြေခံဥပဒေမှာပြည်သူတွေကိုဒီမိုကရေစီရှိကိုသွားနိုင်မဲ့တကားပေါက်တစ်ချက်တောင်မှဖွင့်မထားဘူးဆိုရင်တော့ဖြစ်ရင်ကျွန်တော်တို့ကဘယ်အမျိုးသားပြန်လဲတင်မြည်ရေးလဲမရနိုင်သလိုကျွန်တော်နိုင်ငံရေးပြဿနာလေးဖြေရှင်းလို့ရမှာမဟုတ်ပါဘူးဒါမှမဟုတ်ဒီကောက်ဝဲဟာပြည်သူ့နဲ့တိုင်းပြည်အကျိုးစီးပွားကိုတကယ်တမ်းတည်ဆောင်နိုင်မဲ့အဖြစ်မျိုးအခြေအနေအပြောင်းအလဲတစ်ခုကိုတည်ဆောင်နိုင်မဲ့အဖြစ်မျိုးငြိမ်းချမ်းခြင်းတာချင်းဘွာပြောခြင်းဆိုတဲ့ဆင့်ကိုလည်းရောက်ဖို့အဖြစ်မျိုးကိုတော့ဖြစ်ရင်လုံးဝထိမရောက်နိုင်ဘူးလို့ကျွန်တော်ပြောနေတာဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဖြစ်စီကျင်တာကတော့ပြင်ပါဘယ်လိုပြင်ရမလဲဘယ်အချက်ဆိုတော့ပြောလို့မဖြစ်ဘူ
းဒါရီကကျွန်တော်တို့ကသတင်းမီဒီယာတွေကိုထုတ်ပြောရမယ်ကျွန်တော်တို့အကြောင်းနေမဟုတ်ပါဘူးကျွန်တော်တို့ကတွစ်ဆုံရှင်းလင်းပြီးတဲ့အခါကျမှဒါလင်းအကျွန်တော်တို့ဆိုရှင်လေးဆိုတာလေဒီကျူတင်စည်းကမ်းသတ်မှတ်ထားခြင်းမရှိတဲ့အခါကျတော့ကဆွေးနွေးမဲ့အရာတွေကိုကျူတင်ထုတ်ပေါ်ပြောဖို့ကျွန်တော်တို့အခြေအနေမရှိပါဘူးပြောလဲမပြောသင့်ပါဘူးအဲ့ဒါကိုခင်ဗျားမေးမယ်ဆိုရင်ဖြေမှာမဟုတ်ပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဆွေးနွေးတဲ့အခါမှာသာလျှင်ဘယ်ဟာကိုပြင်ပါပါ냐ပြောတော့မှာပါတဘောက
ဆွေးနွေးတဲ့အခါမှာခင်ဗျားတို့ကိုပြောမှာမဟုတ်ပါဘူးကျွန်တော်အာရာဘိုင်းတွေကိုဒီဟာဒီဟာဒီဟာတို့ဖြစ်ရင်ဒီမျိုးစီအကျိုးစီးပွားကိုတည်ဆောင်ဖို့ငါမထိုက်တဲ့အတွက်ကြောင့်မို့ဒါဒီလိုဖြစ်ရင်ပြင်ပေးမှာတင့်တော့ပါမယ်ဒါမှသာလျှင်ကျွန်တော်တို့ကဒီလိုနဲ့အတူဒီလိုစီအကျိုးစီးပွားနဲ့အတူဆက်ပြီးတော့ရှေ့နိုင်ငံကြီးကိုရှောက်နေမှာဖြစ်ပါလေလို့ကျွန်တော်တို့ညှိနှိုင်းနိုင်မယ်လို့ကျွန်တော်ယူဆပါတယ
်တော်ရရှင်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားအစစ်အမှန်ကိုသုံးသပ်တင်ပြနိုင်ဖို့အတွက်ဆက်သွယ်မြင့်မြန်းခဲ့တာဖြစ်ပါတယ်အဖွဲ့ချုပ်ရဲ့သတင်းပြန်ကြားရေးတာဝန်ခံဦးခင်မောင်ဆွေရဲ့ပြောကြားချက်တွေထဲမှာနံပါတ်1အချက်ကတော့သူတို့ဟာရွှေကုန်တိုင်းကြီးညာချက်ကိုဆွဲကင်စေနံပါတ်2ကစစ်အစိုးရဘက်ကဒီကြညာချက်အပေါ်တုံ့ပြန်မှုမရှိသေးဘူးလို့သူတို့မှတ်ယူစေ။နံပါတ်3ကတော့တချိန်တည်းမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောလာမဲ့စကားကိုလည်းစောင့်စားစေလို့နားလည်ရပါကြောင်းပြောကြရင်ပြည်ထောင်စုအစည်းအဝေးကိုဒီမှာရင်နေကုန်ချလိုက်ပါစေခင်ဗျာ။ကျေးဇူးတင်ပါတယ်။